ကိုရိုနာဗိုင်းရပ်စ်အနေကိုချုပ်တင်တိပြုဖို့ချိုးပန်းရတာအာဏာပိုင်နဲ့ညှဉ်းပန်းတဲ့ခံရတဲ့တရုတ်ဆောင်ရယ်ဗိုင်းရပ်စ်ကိုကူးစက်ခံရပြီးတော့တောက်ချာနေတော့မှာပဲကွယ်လွန်သွားပါတယ်။ဟူဝမ်မြို့ဘိုးဆင်းရုံရဲ့လူမှုကွန်ရက်မှာတော့အသက်34နှစ်အရွယ်မျက်စိထူးခုရှောင်းဝင်ဒေါက်တာလီဝမ်လီယန်ဟာကိုရိုနာဗိုင်းရပ်စ်တက်ချီချိုးပန်းနေရင်ရောဂါကူးစက်ခံရပြီးကွယ်လွန်သွားတဲ့အတွက်ဝန်ထမ်းကြောင့်ဖော်ပြခဲ့တာပါ။ဒေါက်တာလီယာဖက်စကူစမွန်အန်ဂျင်နဲ့ပတ်သက်လို့ကောလာဟာရတွေချန်ခဲ့တယ်ဆိုပြီးဒေသခံရဲတပ်ဖွဲ့ကဒီကနေ့ဒီဇင်ဘာလနောက်ပိုင်းမှာပဲသတိပေးခံရတယ်လို့လည်းသတင်းတွေထွက်ခဲ့ပါတယ်။ဒေါက်တာလီတည်ဆုံးတဲ့သတင်းပေါ်ကမ္ဘာ့ကျန်းမာရေးဖော်တူချူကလည်းအလွန်အမင်းစိတ်မကောင်းဖြစ်ရတဲ့အကြောင်းပြောဆိုလိုက်တယ်လို့ဖက်စကူတက်ချင်ရင်သူ့ရဲ့ကြိုးဝတ်မှုကိုအမှတ်ရရဖို့လည်းတိုက်တွန်းနေတာပါ။ဒေါက်တာလီအသေးအတန်လေးဆိုင်မကောင်းဖြစ်တဲ့အကြောင်းတောက်ချာမီစောပိုင်းမှာဝန်ဝန်ဆေးရုံကဒေသပြန်လာပြီးနိုင်ယူဘလောက်ကျင်းပါလေလူမှုကွန်ရက်ပေါ်မှာမှတ်ချက်ပေါင်း5000လောက်တွေ့ခဲ့ရပြီးတော်တော်များကသူ့ပြန်နေကောင်းလာဖို့မျှော်လင့်ချက်တွေကိုရေးသားကြပါတယ်။ကိုရိုနာဗိုင်းရပ်စ်အနေနဲ့ပတ်သက်လို့အစိုးရကဘာမှမလုပ်ခင်မှာလုပ်ဖို့ကမ်ပိန်းနဲ့တခြားလူတွေကိုသတိပေးဖို့ကြိုးစားတဲ့စီးပွားဆိုင်ရာဝန်ထမ်းတွေနဲ့ကွယ်လွန်သူဒေါက်တာလီယာလည်းတူးပါဝင်ဖြစ်တဲ့အကြောင်းနယူးယောက်တိုင်းစင်စာကဒေသင်းပတ်ဆိုးမှာပဲရေးသားပါတယ်။ဗိုင်းရပ်စ်စတင်ဖြစ်နေရာဥပဒေတည်နေမှာတည်ဆုံးသူနောက်ထပ်69ရောက်ထပ်တိုးလာတဲ့အတွက်တောက်ချာနေသည့်စုစုပေါင်းတည်ဆုံးသူရေတွေက630ထက်မနည်းရှိတော့ပါပြီ။နောက်ထပ်ကူးစက်သူအသစ် 2449 ရောက်တွေ့ရှိထားတဲ့အကြောင်းလဲပြည်နယ်ကျန်းမာရေးကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်။